ဟုတ်ကဲ့မြန်မာပြည်ဆိုင်ရာကုလသမဂ္ဂအထူးတန်တမာမစ္စတာကမ်မာရီဟာတရုတ်နိုင်ငံကနေဒီကနေ့အိန္ဒိယနိုင်ငံကိုရောက်ဖို့ရှိနေပါတယ် NLD ပြောခွင့်ရပုဂ္ဂိုလ်ဥလင်ကမစ္စတာကမ်မာရီဟာအချက်အလက်တွေရှာဖွေစုဆောင်းဖို့အခုလိုမြန်မာပြည်အတွက်အရေးပါတဲ့နိုင်ငံတွေကိုခီးထွက်နေတာဖြစ်တယ်လို့ရန်ကုန်ကုလသမဂ္ဂယုံတာဝန်ခံထံကသိရကြောင်း RFA ကိုပြောပါတယ
်ရန်ကုန်မှာရှိတဲ့ UN Chief Coordinator Charles Patrician အဲ့ဒါဆက်လက်တက်မှမတွေ့ရအဲ့တော့သူရှိရပြောပြတဲ့အရာဆရာကသူလုပ်တဲ့ကိစ္စတွေကတဲ့ကခန်းလို့ဒီသွားဒီသွားတော့နေတယ်ပေါ့အင်္ဂလိပ်လိုပြောတာတော့ပြောရအောင် Fact Finding ပေါ့လက်တွေ့သူတို့ဘာတွေပြောတယ်ဘယ်လိုဆွေးနွေးတယ်ဆိုတဲ့ဟာကိုရှုပ်ဝဲလုပ်ထားတယ်။ညာသူတို့တိတိတိကြိုက်တာဆိုတော့ပြောမယ်လို့ပြောတယ်။ဒီ material တွေကိုသူရဲ့ဘက်ကလူရင်းမှုချုပ်ကို feed လုပ်ရမယ်နဲ့တူတယ်။အဲ့တော့ပမာပြီကိုတဲ့စက်တင်ဘာလမှမလာဒီတဲ့စောပြီးတော့မလာနိုင်ဘူးတဲ့။သူမလာခင် sex fighting အတွက်ကိုသူလူလွတ်အောင်မယ်တဲ့။အဲ့ဒါကလည်းအစောဆုံး August လောက်မှပဲလာနိုင်တယ်။အဲ့ဒီလူကိုသူတို့ကနေရန်ကုန်တောင်ရှိတဲ့လူတွေက feed လုပ်ရမယ်။ဒီလိုတာသူကတကံမာရီကို report လုပ်တယ်သူကပြည်သူတွေရမှလာမဲ့သဘောရှိတယ်လုံပုံလုံနီးလေးကအရင်လူနဲ့ကွာတာကဒါတွေရှိအရင်တော့အဲရာဇာလေးလိုပဲပြောရမှာပေါ့နော်သူကလုတာတော့ပတ်သက်နေတဲ့နိုင်ငံသားတိုင်းပြည်တွေကိုသွားတာလုံးဝမရှိဘူ
းအမျိုးသားရေးဦးဝင်းနိုင်ကမစ္စတာကမ်မာရီဟာမြန်မာပြည်မလာခင်အရင်ခီးစဉ်တွေကတည်းပို့ပြီးလေးလာပြင်ဆင်နေတာဟာခေါင်းမော်နဲ့လက္ခဏာပဲလို့ဝေဖန်ပါတယ်
ဒီတစ်ခါမစ္စတာကမ်ဘာရီရဲ့ခရီးစဉ်ကထူးခြားတာကတော့အရင်တော့ကတော့သူဟာဒီဓမ္မတပည့်ကိုမလာခင်မှာတခြားသောနိုင်ငံခေါင်းဆောင်တွေအဲ့ဒါတက်ဆိုင်ရာပုဂ္ဂိုလ်တွေနဲ့တွေ့ဆုံဆွေးနွေးပြီးတော့ရှင်းရှင်းချင်းပေါ့လေမရှိခဲ့ဘူးပေါ့လေခုဟာကတော့ရင်ပြည်နည်းနိုင်ငံနိုင်ငံတွေကကမ္ဘာ့အရေးကြီးနိုင်ငံတွေကဘယ်လိုသဘောထားတယ်ဆိုတာကိုလေ့လာပြီးတော့မှလာမယ်ဆိုတဲ့ခါကျတော့လေအရင်တစ်ခေါက်တည်းစာရင်တော့ပို့ပြီးတော့အကျိုးဖြစ်ထွန်းနိုင်လိမ့်မယ်လို့အဲ့လိုကျွန်တော်သုံးသပ်ပါတယ်ခင်ဗ
ျမြန်မာအစိုးရနဲ့ဆက်ဆံရေးတနေ့တခြားပုံများလာနေတဲ့တရုတ်နဲ့အိန္ဒိယအစိုးရတွေကိုမစ္စတာကမ်မာရီကဘယ်လောက်ပြောဆိုစည်းရုံးနိုင်မယ်ထင်ပါသလဲလို့အိုးဝင်းနိုင်ကို RFA ကမေးပါတယ
်အဲ့ဒီခါကျပြသူ့ရဲ့အယူချင်းပေါ်မှာမူတည်ပါလိမ့်မယ်မစ္စတာကမ်မာရီကြိုးစားပြီးတော့ပြောဆိုလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျနောက်ထူးခြားချက်ကလေးတစ်ခုကပေါ့လေအမေရိကန်ပြောစုဆိုတာကနေပြီးတော့ဓမ္မပြည်ရေးကိုအခုပို့ပြီးတော့ပြင်းပြင်းထန်ထန်လေးပို့ပြီးတော့ကင်တဲလာတာကိုကျွန်တော်တို့အားလုံးလေးဒါသိထားပြီးသားပါနော်ဒါကကုလသမဂ္ဂအဒီမူချုပ်တဲ့ဗန်ဒီမွန်ကိုလိုက်ကလည်းဓမ္မနိုင်ငံရေးကိုပို့ပြီးတော့ဒီအရင်ကတည်းပို့ပြီးတော့အလေးထူလာတာကိုကျွန်တော်တို့သိရတယ်ဟောဒီဆိုစိတ်ဝင်စားမှုတွေဟိုလက်ကင်ပြုတ်ပြီးတော့ပေါ့လေမစ္စတာဂမ်ဘာရီယာစူးစားလက်ကင်လာတယ်လို့ကျွန်တော်မြင်ပါတယ်နောက်တစ်ခုကျွန်တော်ပြောချင်တာသီယုတ်ကြီးရဲ့အနေထားပါသီယုတ်ကြီးကကျွန်တော်တို့ဓမ္မနိုင်ငံရေးနဲ့ပတ်သက်လို့ဟိုတလောကဗီဒီယိုအနာသုံးလိုက်တဲ့အပေါ်မှာအများရဲ့သဘောဆန္ဒထောက်ခံမှုကိုသူတော်တော်လေးဆုံးရှုံးသွားတယ်ဗျအဲဒါကိုသူအဖတ်ဆေရအောင်လို့သူကဂျာလူကြီးအနေနဲ့ပို့ပြီးတော့စူးစားကြလာတယ်လို့ကျွန်တော်တို့မြင်တယ
်နယူးဒယ်လီမြို့မှာရှိတဲ့ဒေါက်တာဦးတင်ဆွေကဒီခီးစဉ်ဟာအတော်အရေးကြီးတယ်လို့ရှုမြင်ပါတယ
်တရုတ်ပြည်သူတွေသတ်သားနိုင်ငံကပမာပြည်ကြီးမှာဒီအမေရိကန်ဆိုရနဲ့ပြည်သူဆွေးနွေးတောင်ဖြစ်ပေါ်လုပ်ပြီးတဲ့အချိန်မှာအိန္ဒိယရဲ့အခန်းကဏ္ဍကပျောက်နေတယ်ခင်ဗျာအဲ့တော့ဒီလိုအချိန်မျိုးမစ္စတာမာရီလာတဲ့ခါမှာအိန္ဒိယကဒီပမာနိုင်ငံပြည်ပြည်ပြောင်းနေကိစ္စမှာသူကဘလို့တက်တက်ကြွကြွလာမလဲဆိုတာကတော့ကျွန်တော်တို့တာမစိတ်ဝင်စားဖို့ကောင်းတဲ့အချိန်ကြီးဖြစ်ပါတယ်သို့တော်လည်းပဲအဲကျွန်တော်ဆိုရင်ကအိန္ဒိယဟာဒီပမာဏကကြောင်းလေးကိုသူလက်ရှိ policy ကနေပြောပြောင်းမမလားမပြောင်းဘူးလားဆိုတာကတော့ကျွန်တော်တို့ဟိုအင်တမဟိုပြောလဲလို့မကောင်းတဲ့ကိစ္စဖြစ်ပါတယ်ဒီမိုကရေစီဘက်ကတော့အိန္ဒိယကပြောမဲ့အနေထားကျွန်တော်အလားအလာသိမကောင်းဘူးလို့ထင်တာပါခင်ဗျ
တိုချိုမြို့ကမြန်မာအရေးလှုပ်ရှားသူဒေါက်တာမင်းညိုကတော့ဒါဟာသတင်းကောင်းမဲ့လို့ပြောပါတယ်
မစ္စတာကမ်မာရီဘောကကျွန်တော်ဂျပန်ဆိုရကောဘဝဒီမှာပေါ့လေအမျိုးသားပြန်လဲစီတုံးညီညွတ်ရေးရရှိဖို့ဆိုတာကအတိုက်ခံနေပါမှဖြစ်မယ်ဆိုတဲ့ဟာကိုဟိုခံယူထားတယ်လေနောက်ပြီးတော့လဲဒေါ်ဆန်းစုကြည်နဲ့တကွာနိုင်ငံရေးကျင်းသားတွေကိုလှုပ်ပေးရမယ်ဆိုတဲ့အယူဆလည်းရှိတယ်ပေါ့အဲ့ကျတော့အဲ့ဒီနှစ်ချက်အပေါ်မှာကျွန်တော်တို့တူတယ်နောက်တစ်ချက်ကလည်းမျိုးသားညီလာခံကျင်းပတယ်ဆိုရင်လဲ NLD ရင်မကဘူးပေါ့လေတိုင်းနာကောင်းဆောင်တွေလဲပါမယ်ဆိုတဲ့အယူဆကတကယ်ကြီး policy လည်းဖြစ်နေလေဂျပန်ဆိုရနေတယ်နောက်တစ်ခါကုလသမဂ္ဂရဲ့ဂမ်ဘာရီတို့ကိုယ်တိုင်နှိုက်ကလည်းဒီလိုအယူဆမျိုးရှိနေတာအကြောင်းကိုဂျပန်ဆိုရနဲ့ကုလသမဂ္ဂနေပြီးတော့စစ်ဆိုရကိုပေါ့လေတန်တမာရေးရနဲ့စီယုံနိုင်လိမ့်မယ်လို့တော့မျှော်လင့်ရတယ
်မစ္စတာကမ်မာရီကိုအိန္ဒိယနဲ့တရုတ်နိုင်ငံတွေကမြန်မာပြည်ဒီမိုကရေစီအရေးအတွက် သူတို့ရဲ့ရှုမြင်သုံးသပ်ချက်တွေဘာတွေဘယ်လိုပြောလိုက်မလဲဆိုတာစိတ်ဝင်စားကြပါပဲခင်ဗျာ